ဟုတ်ရရှိမှာခင်ဗျာရခိုင်ပြည်နယ်မှာဘာသာရေးအရလူနည်းစုဖြစ်တဲ့မွတ်စလင်တွေအပေါ်လူမျိုးတုံးရှင်းလင်းမှုတွေဆက်လက်ဖြစ်ပေါ်နေတယ်လို့ယုံကြည်ရပြီးတိုးတက်မှုတစုံတရာကိုပြီးခဲ့တဲ့နှစ်အတွင်းမမြင်တွေ့ရပါဘူးလို့အမေရိကန်အစိုးရနိုင်ငံတကာဘာသာရေးလွတ်လပ်မှုဆိုင်ရာအထူးသံမကြီးဆန်ဘရောင်းဘက်ကအင်္ဂါနေ့မနေ့ကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဌာနမှမနေ့ကကျင်းပတဲ့2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်မှုဆိုင်ရာအစီအစဉ်ကထုတ်ပြန်ပွဲမှာသူကအခုလိုပြောကြားခဲ့တာပါခင်ဗျာဒါပြင်ကမ္ဘာတစ်လွှာမှာဘာသာရေးလွတ်လပ်မှုချိုးဖောက်ခံရတာတွေကိုဆက်လက်တွေ့မြင်နေရကြောင်းဖြေကြားရင်းတမ္ပတ်ကြီးဘရောင်းဘက်က
including the plight of the Rohingya and now the Kachin in Burma I visited several of the refugee camps in Bangladesh about a month ago the situation is dire we must do more to help them
ရိုဟင်ဂျာတွေအပြင်အခုဆိုရင်ကချင်တိုင်းသားတွေလည်းအခက်ကြုံနေကြကြောင်းဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့လအတွင်းသူတွားရောက်ခဲ့ရမှာချင်းနေတွေအလွန်ဆိုးဝါးနေတာကိုတွေ့မြင်ခဲ့ရကြောင်းနဲ့ဘာသာရေးဆိုင်ရာယုံကြည်မှုအတွက်ပြစ်မှတ်ထားဖိနှိပ်ခံနေရတဲ့အဲ့ဒီလူတွေကိုမိမိတို့ပုံမှုကူညီဖို့လိုကြောင်းအထူးသံမကြီးဘရောင်းဘက်ကပြောကြားပါတယ်အစင်ခံစားထုတ်ပြန်ပွဲမှာနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်သူတွေအတွက်သာမကကမ္ဘာတစ်ခွင်ကလူသားအလုံးရဲ့ရပိုင်ခွင့်ဖြစ်တယ်လို့ပြောကြားပါတယ်ခင်ဗျာ
Religious freedom is indeed a universal human right that I will fight forone that our team at the department will continue to fight for and one that I know President Trump will continue to fight for
the United States will not ဘာသာရေးလွတ်လပ်ခွင့်ဟာနိုင်ငံတကာလူ့အခွင့်အရေးဖြစ်တာနဲ့အညီဒီကိစ္စအတွက်ကျွန်တော်ပါဝင်နိုင်ငံခြားရေးဌာနကဆက်လက်တိုက်ပွဲဝင်မှာဖြစ်တယ်လို့သမ္မတကြီး Trump ကလည်းအလားတူပါဝင်လှုပ်ရှားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာဒီပွဲမှာပြည်ထောင်အဖြစ်ထိုင်ကြည့်နေမှာမဟုတ်ပဲဘာသာရေးလွတ်လပ်ခွင့်လိုလားသူတွေနဲ့လက်တွဲပြီးတညီတညွတ်တိုက်ပွဲဝင်မှာဖြစ်တယ်လို့ပြောကြားခဲ့တာပါသမကြီးဘရောင်းဘက်ကလည်းမိမိတို့ရဲ့ရည်မှန်းချက်ဟာဘာသာပေါင်းစုံလွတ်လပ်ခွင့်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
That means protecting a Muslim, Buddhist, Falun Gong practitioner or Christian in China and their ability to pray and live out their life. That means protecting a blogger in the Middle East who doesn't believe that his government
မွတ်စလင်ဗုဒ္ဓဘာသာ Falun Gong ကျင့်စဉ်သက်ဝင်သူ Christian စသဖြင့်ဘာသာပေါင်းစုံကိုလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ရရှိဖို့လိုပါတယ်လူသားအလုံးကိုအဲ့ဒီအခွင့်အရေးတွေရရှိအောင်ကျွန်တော်တို့အကာအကွယ်ပေးရမှာဖြစ်ပါတယ်လို့သူကပြောခဲ့ပါတယ်။ကမ္ဘာနိုင်ငံ200ခန့်ရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုနှစ်စဉ်လေ့လာထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့အခုနောက်ဆုံးအစဉ်ခါစာမှာမြန်မာနိုင်ငံတစ်ခွန်း2019ခုအတွင်းပေါ်ပေါက်ခဲ့တဲ့ဘာသာရေးဆိုင်ရာအဖြစ်အပျက်တွေကိုအသေးစိတ်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖွဲ့စည်းပုံအရလွတ်လပ်စွာကိုးကွယ်ခွင့်ပေးထားပေမဲ့မွတ်စလင်၊ခရစ်ယာန်၊ဟိန္ဒူစတဲ့လူနည်းစုတွေအပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုတွေဆက်လက်ပေါ်ပေါက်နေကြောင်း2019ခုနှစ်အေဗီလာအတွင်းကရန်ကုန်မြို့မှာမွတ်စလင်တွေဝတ်ပြုတဲ့နေရာတစ်ခုပိတ်ပင်ခံရကြောင်းတချို့အဖြစ်အပျက်တွေဒီမှာတော့လဲတက်ဆိုင်ရာအာဏာပိုင်တွေကဘာသာရေးဆိုင်ရာတင်းမာမှုတွေစူပူအဒုအဓိကယုံတွေဖြစ်အောင်လှုံ့ဆော်တဲ့ကောလာဟလသတင်းတွေကိုကြားသိရတဲ့အခါအလင်းအမြန်အေးအယူတားဆီးခဲ့တာတွေရှိပါကြောင်းနိုဝင်ဘာလကရန်ကုန်မှာကျင်းပတဲ့ပေါ်ယဟန်မင်းကြီးရဲ့စုတောင်းပွဲကိုလူသသိန်းခွဲတက်ရောက်ကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကအရှင်ဝီရသူကိုတရားဟောခွင့်ပိတ်ပြီးမဘာသာကိုလည်းတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ကြေညာခဲ့ကြောင်းဒါမှမဟုတ်အဲ့ဒီအဖွဲ့ဟာအမုန်းတရားတွေပြန်ပေါ်အောင်ဆက်လက်ဆောင်ရွက်နေကြောင်းအောက်တိုဘာလ30ရက်နေ့မှာတီတကူဆရာတော်ကဗုဒ္ဓဘာသာဝင်မဟုတ်သူတွေကိုတတ်ဖြတ်တာဟာတိတ်ပြီးကြီးမားတဲ့အပြစ်မဟုတ်ပါဘူးလို့စစ်သားတွေကိုဟောပြောခဲ့ကြောင်းစသဖြင့်ပါဝင်ပါတယ်ဒါအပြင်မနေ့ကအစီအစဉ်ခါစာထုတ်ပြန်ပွဲမှာနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကဘာသာရေးလွတ်လပ်မှုမြင့်တင်ကာကွယ်ရေးအတွက်ပထမဆုံးအကြိမ်ဖြစ်နိုင်ငံတကာကဘာသာရေးခေါင်းဆောင်တွေလူအခွင့်အရေးနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေပါဝင်တဲ့ညီလာခံတစ်ခုကိုလာမယ့်ဇူလိုင်လ25ရက်နေ့26ရက်နေ့မှာအင်ရှင်အဖြစ်ဝါရှင်တန်ဒီစီမှာလက်ခံကျင်းပမှာဖြစ်ကြောင်းလည်းထုတ်ပေါ်ပြောကြားခဲ့ပါတယ်ခင်ဗျာ